မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်အပါအဝင်နိုဘယ်ငြိမ်းချမ်းရေးဆုရှင်16ဦးတို့ကလူကိုအနည်းဖြစ်စေတဲ့မြေမြုပ်ပိုင်းဒါစီယေသဘောတူစာချုပ်ကိုအမေရိကန်ပြည်ထောင်စုအနေနဲ့လက်မှတ်ရေးထိုးလာဖို့အမေရိကန်သမ္မတအိုဘားမားကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်ဒီတိုက်တွန်းလွာကိုတော့ Nobel Women's Initiative လို့ခေါ်တဲ့ Nobel ညီညာရေးဆုရှင်အမျိုးသမီးများအဖွဲ့ကဦးဆောင်ရေးသားပေးပို့ခဲ့တာပါအစကတည်းကဦးမှာတော့မြေမြုပ်ပိုင်းကာကွယ်တားဆီးစာချုပ်ချုပ်ဆိုနိုင်ဖို့အတွက်အဓိကကြိုးပမ်းအားထုတ်ရင်းနဲ့ Nobel ညီညာရေးဆုချီးမြှင့်ခံခဲ့ရတဲ့ Jody Williams နဲ့ဒီတောင်အာဖရိကဘုန်းတော်ကြီး Desmond Tutu တို့အပါအဝင် Nobel ညီညာရေးဆုရှင်15ဦးကဒီစာချုပ်ချုပ်ဆိုခဲ့တဲ့70ပြည့်အထိမ်းအမှတ်နေ့နိုဝင်ဘာလ30ရက်နေ့မှာအမေရိကန်သမ္မတ Obama ထံကိုတိုက်တွန်းစာရေးပို့ခဲ့ကြတာဖြစ်ပြီးပကြသေးခင်ကမှနေအခြေချုပ်ကနေပြန်လည်လွတ်မြောက်လာတဲ့ဒေါက်ဆန်းစုကြည်ပါအခုခါမှာပါဝင်လာခဲ့တာဖြစ်တယ်လို့ Nobel Women's Initiative အဖွဲ့ကဆက်သွယ်ရေးတာဝန်ခံ Rachel Vincent ကပြောပါတယ
် Later in the week after they sent the letter to Obama both of them had the occasion to speak to Aung San Suu Kyi
အခုတိုက်တွန်းစာကိုသမ္မတ Obama ဆီကိုပို့ပြီးတဲ့နောက်ပိုင်းမှာဖုန်းတော်ကြီး Desmond Tutu ရော Jody Williams မှာဒေါက်ဆန်းစုကြည်နဲ့ဖုန်းနဲ့ဆက်သွယ်စကားပြောခွင့်ရခဲ့ကြပါတယ်အဲ့လိုပြောခွင့်ရတော့မှဒေါက်ဆန်းစုကြည်ကဒီတိုက်တွန်းစာကိုထောက်ခံတဲ့အကြောင်းနဲ့သူ့ရဲ့နာမည်ကိုပါထည့်သွင်းပေးဖို့ပြောခဲ့တာပါမြန်မာနိုင်ငံမှာကမြေမြုပ်မိုင်းတွေခုချိန်ထိကြကြပြန့်ပြန့်တုံးနေတုံးဖြစ်ပြီးတော့အထူးသဖြင့်အရသာပြည်သူတွေအတွက်ပို့ပြီးတော့အန္တရာယ်များတဲ့ဒီမြေမြုပ်မိုင်းတွေရှင်းလင်းဖယ်ရှားဖို့အလိုအပ်ဆုံးတိုင်းပြည်တွေထဲမှာမြန်မာနိုင်ငံကတခုအပါအဝင်ဖြစ်နေလိုပါပဲ
မြန်မာနိုင်ငံမှာမြေမြုပ်မိုင်းတွေဘယ်လောက်ထိရှိနေလဲဆိုတာနဲ့ပတ်သက်ပြီးတော့အတိအကျမသိရပေမဲ့ဒီမြေမြုပ်မိုင်းတွေကိုကြကြပြန့်ပြန့်နဲ့အသုံးပြုနေရဲဆိုတာကတော့သိကြတယ်လို့ Rachel Vincent ကပြောပါတယ
် Repressive regime and the militaryis not releasing that kind of information to the international community. We do know that they're being deployed and we do know that they're hurting and killing and maiming people,
including children. And maybe,
people including children.
So it is very important. 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 So it is very important.ဒီမြေမြုပ်မိုင်းတွေကြောင့်ကလေးငယ်တွေအပါအဝင်အပြစ်မဲ့အရသာပြည်သူတွေတေကြေပျက်စီးနေရတာဒဏ်ရာရပြီးတော့ခန္ဓာကိုယ်အစိတ်အပိုင်းတွေဆွတ်လွတ်ရတဲ့အခြေအနေတွေရှိနေတာကိုကျမတို့သိပါတယ်။ဒါကြောင့်မို့လဲမြေမြုပ်မိုင်းအသုံးပြုမှုနဲ့ပတ်သက်ပြီးတော့ရှေ့ထွက်ပြောဆိုလေးရှိတဲ့အမေရိကန်လိုနိုင်ငံမျိုးကဒီမြေမြုပ်မိုင်းကာကွယ်တားဆီးရေးစာချုပ်လက်မှတ်ရေးထိုးလာဖို့ကိုတိုက်တွန်းနေတာပါ။ဒါမှလည်းမြေမြုပ်မိုင်းတွေကြကြပြန့်ပြန့်တုံးနေတဲ့မြန်မာနိုင်ငံအပေါ်မှာပြည်သူတွေအတွက်တိတ်ကိုအန္တရာယ်ကြီးတဲ့မြေမြုပ်မိုင်းတုံးဆွဲမှုတွေရပ်ဖို့ပို့ပြီးတော့ဖိအားပေးနိုင်မှာဖြစ်တယ်လို့ကမ္ဘာတဝန်းတခြားဒေသတွေမှာပါအပြစ်မဲ့အရသာတေကျပျက်စီးမှုတွေကိုဝိုင်းဝန်းတားဆီးနိုင်မှာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုရဲ့စီးရီးမဟာမိတ်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း196နိုင်ငံကလက်မှတ်ရေးထိုးထောက်ခံထားပြီးဖြစ်တဲ့ဒီမြေမြုပ်ပိုင်းတားဆီးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခြင်းအပြင်ကျွန်းဝင်တဲ့အကြီးရက်တည်တဲ့ဆိုတဲ့အမေရိကန်ရဲ့ဂုဏ်သိက္ခာကိုဖော်ပြရာရောက်တယ်လို့ကမ္ဘာတဝန်းအပြစ်မဲ့ရက်သားတေချေပျက်စီးမှုတွေကိုဝိုင်းဝန်းတားဆီးနိုင်မှာဖြစ်လို့ကမ္ဘာကြီးတစ်ခုလုံးအတွက်ပါအကျိုးရှိမဲ့လုပ်ရဖြစ်တယ်လို့လည်း Rachel Vincent ကပြောသွားပါတယ်။လူကိုအန္တရာယ်ဖြစ်စေတဲ့မြေမြုပ်ပိုင်းတားဆီးရေးသဘောတူစာချုပ်လက်မှတ်မရေးထိုးရသေးတဲ့နိုင်ငံ39နိုင်ငံထဲမှာတော့အမေရိကန်၊တရုတ်၊အိန္ဒိယ၊တောင်ကိုရီးယားစတဲ့နိုင်ငံကြီးတွေအပြင်ဒီမြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာတစ်ခုတည်းသောဒီအစိုးရကိုယ်တိုင်ကလူကိုယ်အန္တရာယ်ဖြစ်စေတဲ့မြေမြုပ်ပိုင်းထုတ်လုပ်တဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်ရှင်။